အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ပိုးဝဲမြို့ကဂျူဖျားချောင်းပစ်ခတ်မှုမှာတဦးသေဆုံးပြီးသုံးဦးဒဏ်ရာရရှိခဲ့မှုဆွဆွဲချက်နဲ့အသက်19နှစ်အရွယ်ကိုလေချောင်းသားတဦးကိုဖမ်းဆီးထားပါတယ်။ဆန်မာကိုစ်ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကထူးချွန်ချောင်းသားတဦးဖြစ်တဲ့ဂျွန်အာနက်စ်ကပြီးခဲ့တဲ့စနေနေ့တုန်းကဂျူဖျားချောင်းကိုဝင်ရောက်ပစ်ခတ်ပြီးထွက်ပြေးခဲ့သူလို့အာဏာပိုင်တို့ကပြောပါတယ်။ဂျူဘာသာဝင်တွေရဲ့ဖတ်ဆိုပါအလှရဲ့နောက်ဆုံးနေ့ဖြစ်တဲ့စနေနေ့ကဖျားချောင်းမှာပြစ်ခတ်ခဲ့ပြီးတဲ့နောက်အာနက်စ်ကအရေးပေါ်နံပါတ် 911 ကိုခေါ်ပြီးပြစ်ခတ်မှုနဲ့သူဘယ်မှာရှိနေတယ်ဆိုတာကိုသတင်းပို့ခဲ့တာလို့အနာပိုင်တို့ကပြောပါတယ်။အဲ့ဒီနောက်မိနစ်ပိုင်းအတွင်းမှာပဲခုခံမှုမရှိဘဲလက်နက်ချအဖမ်းခံခဲ့ပါတယ်။ချက်ဖက်တော်ဖိုဝေဂျူဖျားချောင်းကိုဝင်ပြီးတနက်နဲ့မပြစ်ခင်တနားရီလောက်လို့မှသူ့ကိုယ်သူဂျွန်အာနက်စ်လို့ပြောဆိုထားသူကအွန်လိုင်းပေါ်မှာဂျူးစန့်ကျင်ရေးထိုးနှက်ဝေဖန်တာတွေတင်ခဲ့ပါတယ်။သူကိုယ်သူသူနာပြုကြောင်းသားလို့ပြောဆိုထားသူကပြီးခဲ့တဲ့လကနယူးဇီလန်မွတ်စလင်ပလီတွေတိုက်ခတ်ခဲ့သူတွေနဲ့အော်တိုဘာလာတို့ကအမေရိကန်ပြည်ထောင်စု Pacefire က Tree of Life ဂျူဖျားချောင်းတိုက်ခတ်သူတွေကိုဂုံတင်ပြောဆိုထားပါတယ်။ Arnes ကိုတော့အမုန်းတရားအခြေခံနဲ့ရာဇဝတ်မှုကျူးလွန်မှုနဲ့ဆွဲဆိုဖို့စဉ်စားသုံးသပ်နေတဲ့အကြောင်း San Diego ခရိုင်ရဲမှူးကြီး William Goh ကပြောဆိုထားပါတယ်ရှင်။